ကမ္ဘာပေါ်မှာကိုယုံကြည်တဲ့အမှန်တရားတစ်ခုအတွက်လူအများရဲ့ဘဝတွေတိုးတက်ကောင်းစားရေးအတွက်ဘဝတွေအသက်တွေစည်ပြီးလှူဆောင်နေကြသူတွေအများကြီးရှိပါတယ်။အဲ့လိုကိုဂျိုးစွန်ဆောင်ရွက်သူတွေကတယောက်ဖြစ်တဲ့ပါကစ္စတန်နိုင်ငံက15နှစ်အရွယ်ကျောင်းသူလေးမလာလာကတော့အသက်အန္တရာယ်ကိုချင်းချောက်ခံနေရတဲ့ကြားကဘာသာရေးဆွတ်ရောက်တွေပိတ်ပင်ထားတဲ့မင်းကလေးတွေပညာသင်ကြားခွင့်ရရေးအတွက်စွန်စားဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူကိုယ်တိုင်ရေးပြီးကျမမလာလာပါလို့နာမည်ပေးထားတဲ့အထုပ်ပတ်တွေကိုသူကအခုလိုစာဖွင့်ခဲ့ပါတယ်။
ပါကစ္စတန်ကကျမချစ်တဲ့အင်ကလေးကိုတခုသောမနက်ခင်းမှာဆွန့်ခွာခဲ့ရပါတယ်။ကျောင်းလွှတ်တာနဲ့တပြိုင်နက်တည်းအင်ကိုပြန်ဆောင်ချုံကွေးမယ်ဆိုတဲ့အတွေ့နဲ့အင်ကထွက်လာခဲ့တဲ့ကျမဟာအခုတော့တပြိတရွာကိုရောက်နေပါပြီ။ကျမအနေနဲ့အင်ပြန်မှုဆိုတာအနေရဲ့ကြီးလွန်းတယ်လို့လူတချို့ကပြောကြပါတယ်။ဒီအင်ကိုကျမတသက်ပြန်လို့မရတော့ဘူးလို့လည်းတချို့ကဆိုကြတယ်။ဒီတော့လေကျမကစိတ်ကူးထဲမှာပဲအခါအားလျော်စွာအင်ပြန်ရတော့တာပေါ့။
မလလာကသူထားရခဲ့တဲ့အခန်းထဲကတခြားပစ္စည်းတွေကိုအလေးမထားလာပေမဲ့ကျောင်းကရပြီးတော့စာအုပ်စင်ပေါ်မှာတင်ထားတဲ့ဆူဖလားတွေအတွက်တော့သူကစိတ်ပူမိလို့တခါတလေများဆိုအိမ်မက်တောင်မက်မိပါသေးတယ်တဲ့သူ့အခန်းလေးထဲမှာအတန်းတိုင်းမှာချီးမြှင့်ခံခဲ့ရတဲ့ရွှေဖလားနဲ့ရွှေတဆိတ်စုစုပေါင်း55ခုရှိပါတယ်တဲ့အဲ့ဒီအရာတွေဟာသူများတွေအတွက်တော့တိတ်ပြီးအဖိုးမတန်လာတဲ့တူတူထွားထွားပစ္စည်းလေးတွေဖြစ်နိုင်ပေမဲ့မလလာအတွက်တော့အဲ့ဒီအရာတွေဟာကန်ဆိုးမိုးမောင်ကြလို့အင်ကိုစွန့်ခွာခဲ့ရတဲ့အချိန်မတိုင်ခင်အထိသူဟာဘလို့မင်းကလေးမျိုးဖြစ်ခဲ့တယ်။သူမျက်နှိုးတဲ့သူ့ရဲ့ဘဝလေးကဘလို့ပုံသွင်းရှိခဲ့တယ်ဆိုတာကိုပြန်ပြောင်းအောင်မိစေတဲ့အရာလေးတွေဖြစ်ပါတယ်လို့သူကဖွဲ့ဆိုခဲ့ပါတယ်။သူ့ရဲ့အထုပ်ပတ်တီကိုရေးခဲ့တဲ့နေရာကိုလည်းသူကအခုလိုပုံဖော်ပြပါတယ်
။ကျမရဲ့မျက်လုံးတွေကိုဖွင့်ကြည့်လိုက်တဲ့အခါမှာတော့အိတ်ခမ်းအသစ်တစ်ခုတည်းကိုကျမရောက်နေတာတွေ့ရပါတယ်။ဆူဆွတ်ပြီးချမ်းအေးတဲ့အင်္ဂလန်နိုင်ငံဘာမင်ဂမ်မြို့ကအုတ်တိုက်အခိုင်မာကြီးတစ်ခုတည်းကိုကျမရောက်နေတာပါ။စိမ့်လန်းစုပြီးလာတဲ့ဟော်ဒီမြို့စင်ကြီးဘုံဒေသလေးမှာအတန်ပလန်ဆိုတာကြားရခဲ့လာပါတယ်။ဒါပေမဲ့ရမန်ရန်ခါမှာတော့ထူထဲလာတဲ့အုံနေရံတွေချားနေတဲ့ကြားကပဲကျမတို့အိမ်သားတယောက်ယောက်ရဲ့အိမ်အလွမ်းကြောင့်ငိုကြွေးတဲ့အတန်တဲ့တဲ့တွေကိုကြားရတတ်ပါတယ်။တခါတလေမှာတော့လည်းအခန်းရှိကတကားကိုမပြောမစုံနဲ့ဖွင့်ဝင်လာပြီးသမီးရေဒီကနေ့ကျောင်းအချင်းတွေဘလို့လဲဟေ့လို့မေးလိုက်တဲ့အဖေရဲ့အတန်ကိုကြားရတတ်ပါတယ်။ဒီခါမျိုးမှာတော့ကျမကခါတိုင်းလိုအဖေစကားကိုနင်းပြီးအပြောင်အပြက်ပြန်ပြောတာမျိုးမလုပ်တော့ပါဘူး။ဘာဖြစ်လို့လဲဆိုတော့အဖေဟာသူတီထောင်ပြီးကျမတက်ခဲ့တဲ့ကျောင်းကလေးအကြောင်းကိုခါတိုင်းလိုမျိုးမေးနေတာမဟုတ်လို့ပါပဲ။အဖေရဲ့မေးသံမှာသူ့အမေကိုပြန်ဖြေမဲ့သူ့ရဲ့သမီးလေးရှိမှရှိသေးရဲ့လားဆိုတဲ့စိုးရိမ်တန်လေးတွေစွတ်ပါနေတယ်လေ။ဒီလိုဖြစ်ရခြင်းအကြောင်းကတော့ကျမဟာသူများတက်လို့သေးရမယ့်ဘေးကနေတည်တည်လေးလွတ်ခဲ့တာမကြသေးလို့ပါပဲ။သူများကဒီလောက်တောင်တက်ချင်ရတဲ့အကြောင်းကတော့ကျမဟာပညာသင်ကြားခွင့်ဆိုတဲ့အခွင့်အရေးကိုလူသိရှင်ကြားတောင်းဆိုခဲ့လို့ပဲဖြစ်ပါတယ်
။မလလာဟာသူ့အသက်ဘေးကိုအကြိမ်ကြိမ်ချင်းချောက်တာခံနေရတဲ့ကြားကအမျိုးသမီးငယ်လေးတွေပညာသင်ကြားခွင့်ရရေးကိုဆက်လက်ဆောင်ရွက်ခဲ့တာပါ။ဒါဟာဘာကြောင့်လဲဆိုတော့ပညာရေးဟာဘလောက်အရေးကြီးတယ်လဲဆိုတာကိုသူကောင်းကောင်းသဘောပေါက်ထားလို့ပါပဲ။ကျမတို့နိုင်ငံမှာလည်းပညာရေးဟာဘလောက်အရေးကြီးတယ်လဲဆိုတာကိုသိပြီးအန္တရာယ်ဖြစ်မယ်ထောင်ချခံရမယ်အကြမ်းဖက်ဖြိုခွဲခံရမယ်ဆိုတာကိုသိရတဲ့ဒီနေ့ထက်ပိုကောင်းတဲ့ပညာရေးစနစ်ရရှိဖို့ကြိုးပမ်းဆောင်ရွက်ခဲ့သူတွေရှိပါတယ်။မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြခဲ့တာကြောင့်အကြမ်းဖက်ဖြိုခွဲခံခဲ့ရတယ်လို့ဘလောက်ကြာကြာထောင်နေနေရမယ်မှန်းမသိပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဗမာနိုင်ငံကျောင်းသားများတပ်မကအဖွဲ့ရဲ့တွင်ရင်မှုမှဖြူဖြူအောင်ရဲ့အတန်းကိုနားထောင်ကြည့်ကြရအောင်ပါ။
ကျောင်းတိုင်းပြည်ရဲ့ပညာရေးစနစ်ကတကယ်ကိုစိုးစိုးရွားရွားပျက်စီးယိုယွင်းနေပြီလို့ကျွန်မခံစားသိရှိနေတဲ့အခြေပေါ့နော်။ကျွန်တော်တို့ဖြတ်တန်းနေရတဲ့ကျောင်းသားတွေကိုယ်တိုင်ကကျွန်တော်ပညာရေးစနစ်ကိုတတ်မှုမထားတော့ဘူး။ဘွဲလက်မှတ်တစ်ခုအတွက်နဲ့ကျောင်းတက်ကြရဲကျွန်တော်ပညာရေးစနစ်ကကျွန်တော် data ရင်းနိုင်ငံတွေနဲ့ရှင်းရင်တောင်မှအတော်ကိုယိုယွင်းပျက်စီးနေပြီဆိုတာကိုသိလိုက်ရတဲ့အချိန်မှာတိုင်းပြည်ရဲ့အနာဂတ်အတွက်ကျွန်တော်ဒီမိုကရေစီအတွက်ပေါ့နော်။ပညာရေးကအရေးကြီးဆုံးပဲ။ပညာရေးကိုကျွန်တော်တို့စပြီးပြင်နိုင်လို့ရှိရင်ကျွန်တော်ပြည်သူတွေလိုအပ်နေတဲ့ဒီမိုကရေစီကိုဒီအတွက်အောက်ခြေခိုင်မာတဲ့ foundation တစ်ခုကိုချနိုင်လိမ့်မယ်လို့ပညာရေးနဲ့ပြောင်းလဲတဲ့တိုင်းပြည်ရဲ့အပြောင်းလဲကသာပို့ပြီးတော့ခိုင်မာလိမ့်မယ်လို့ကြုံကြည်ရတဲ့ကြောင့်မို့ကျွန်မဒီလိုအခက်အခဲကြားတွေကနေပြီးတော့ပညာရေးပြင်ပြောင်းရင်းဖို့ပါပေါင်းရပ
ါမလာလာကန်ဆိုးမိုးမောင်ကြခဲ့တဲ့အိမ်နေဟာတကယ်ပုံမှန်မနက်ခင်းလေးတစ်ခုသာဖြစ်ပါတယ်15နှစ်အရွယ်ကိုရန်ကျောင်းသူလေးမလာလာဟာအဲ့ဒီနေ့ဖြစ်ရမယ့်ပါကစ္စတန်ဘာသာရပ်ဆံပွဲအတွက်စာဖတ်ရင်းပြီးခဲ့တဲ့ညကညစ်နေသွားခဲ့ပါတယ်။နောက်တနေ့မနက်မှာအိယာထနည်းနည်းနောက်ကျသွားလို့စားလက်စာမနက်စာကိုစပွဲပေါ်မှာထားရက်ခဲ့ပြီးအိမ်ကနေအပြေးအလွှားထွက်ခဲ့ပါတဲ့။အဲ့ဒီနေ့ကိုဆုံးသွားတဲ့အခါမှာမလလာဟာနွမ်းနယ်ပြီးကြံခဲ့ပေမဲ့စာမေးပွဲကိုစိတ်တိုင်းကျဖြေနိုင်ခဲ့လို့စိတ်ထဲမှာပျော်ခဲ့ပါတယ်တဲ့။ညနေကျောင်းဆင်းလို့ကျောင်းကရောက်ပြီးဆိုတာနဲ့ လေကတစ်တီအတိုင်းမလာလာတို့ပြေးစင်းသွားပြီးစောင့်နေတဲ့ဒိုင်နာចောင်းကားလေးပေါ်ကိုအပြေးလွှားတက်လိုက်ကြပါလေ။ဒိုင်နာကားပေါ်ကအလျားလိုက်တန်းထားတဲ့ခုံနှန်းလျား၃ခုပေါ်မှာចောင်းသူအယောက်20နဲ့ဆ iam မ2ယောက်ကြက်ကြက်တဲတဲပူးကပ်ပြီးထိုင်ခဲ့ကြပါလေ။မလာလာတို့အိမ်ရောက်အောင်3မိနစ်တသားလောက်မောင်းရမဲ့လမ်းကွေကလေးရောက်မှာတော့ကားလေးဟာအရှိန်ကိုတက်ပြီးရပ်လိုက်ပါလေ။ကားပြေးပတ်ဝန်းကျင်မှာတော့ထူးထူးဆန်းဆန်းတိတ်ဆိတ်နေပါလေ။အရာဟာမလလာကန်ဆိုးမိုးမောင်မကြမီမိနစ်ပိုင်းအလိုပါပဲ။အဲ့ဒီအခိုက်အတန့်ကိုမလလာကအခုလိုဖွဲ့ဆိုခဲ့ပါတယ
်။ဒီကနေ့တိတ်ဆိတ်လာကြည်လားလူတွေဘယ်ရောက်သွားကြသလဲလို့ကျမမေးမိပါတယ်။အဲ့ဒီနောက်မှာတော့ကျမဘာတစ်ခုမှမမှတ်မိတော့ပါဘူး။နောက်မှသူများတွေပြန်ပြောပြတာကတော့အဖြူရောင်အင်းကြီးရှေးကိုဝှက်ထားတဲ့လူရဲနှစ်ယောက်ကကားကိုရှေးကနေပိတ်ရလိုက်ပြီးဒါကူရှာကျောင်းကကားလာလို့မေးတဲ့ကျန်တဲ့လူရဲကတော့ကားရဲ့နောက်ဘက်ကလှေကားခုံပေါ်ခုန်တက်လိုက်ပြီးတော့ကျမတို့ထိုင်နေတဲ့ကားနောက်ခန်းတွေကိုကိုကိုကိုင်းပြီးကြည့်တယ်။ပြီးတော့မှမလာလာဆိုတာဘသူလဲလို့မေးတဲ့။ဘသူမှဘာစကားတခွန်းမှမပြောခဲ့ပေမဲ့မိန်းကလေးတချို့ကကျမဘက်ကိုလှည့်ကြည့်မိတဲ့။အဲ့ဒီတော့မှသူကလက်ကိုမြှောက်လက်ထဲကတနက်နဲ့ကျမကိုချိန်ပါတယ်တဲ့။မိန်းကလေးတချို့ကကြောက်လန့်တကြအော်လိုက်ချိန်မှာကျမကမူနီပါရဲ့လက်ကိုစုပ်ကင်လိုက်ပါတယ်တဲ့။မလာလာဆိုတာဘာတူလဲတဲ့မလာလာဆိုတာကျမပါပဲရှင
်မလာလာဟာကမ္ဘာညဉ့်ညံ့ရေးနိုဘယ်ဆုရှင်ဖြစ်စေခဲ့တဲ့သူ့ဘဝစကြောင်းကိုအဲ့ဒီလိုစတင်ခဲ့ပါတယ်သူဟာနိုဘယ်ဆုရှင်ဖြစ်ခြင်းလို့အဲ့ဒီစွန့်စားမှုတွေလုပ်ခဲ့တာမဟုတ်ပါဘူးအဲ့လိုပဲကျမတို့နိုင်ငံထဲမှာလည်းတစုံတရာမျှော်ကိုးစိတ်နဲ့မဟုတ်ပဲစွန့်လွတ်စွန့်စားသူတွေရှိနေတာဟာကျမတို့နိုင်ငံအတွက်အင်အားဖြစ်တယ်လို့ဂုံဒရက်တစ်ခုလည်းဖြစ်ပါတယ်မလာလာနဲ့သူ့အကြောင်းနောက်အပတ်တွေမှာဆက်လက်နားဆင်ပါအောင်ရှင်